ောက်ဆုံးသိကျင်တာကတော့တိုက်အိုက်ဖုန်တို့ရဲ့ပလောင်ပြည်နယ်လူမျိုးရေးတောက်ဆိုတာဟာအခုမြန်မာနိုင်ငံမှာကြားခဲ့ဖူးတဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေထဲမှာနောက်ဆုံးပေါ်ထွက်လာတဲ့နောက်ဆုံးကြားလာရတဲ့နာမည်တစ်ခုဆိုရင်ပန်းမယ်မဟုတ်ဘူးထင်ပါတယ်ဘယ်လိုပေါ်ပေါက်လာလဲဆိုတော့အကျဉ်းဝေးရှင်းပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တောင်ပလောင်မြို့တော်တော်လှန်ရေးတမိုင်စတာ1963ဇန်နဝါရီစနေနေ့မှာကျွန်တော်တို့ပလောင်မြို့တော်တပ်ဖွဲ့ကနေကျွန်တော်စတယ်အဲ1997ခုနှစ်မှာဒီ PSRO ကနေတော့ဒီနာဖာနဝဒနဲ့ပြခရဲစေလုတ်သွားတယ်အဲ2005ခုနှစ်မှာဒီလက်နက်အပွဲခန္ဓာလုတ်လိုက်ရတယ်ကျွန်တော်အခုဥဆောင်နေတဲ့တောင်မြို့တော်လူမျိုးရေးတမတော်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးကကျွန်တော်တို့1992ကနေကျွန်တော်မန္တလေးမှာစတင်ပြီးတော့တည်ထောင်တာတဲ့အဖွဲ့ဖြစ်ပါတယ်
။တစ်ချိန်တုန်းကတိုက်ဖုံးကိုမိုင်းအိုက်ဖုံးလို့လူတွေကသိကြပါတယ်။အဲ့ဒီချိန်တုန်းကမိုင်းအိုက်ဖုံးတို့ဟာဝနဲ့အတော်လေးနီးစပ်တဲ့အင်အားစုဖြစ်တယ်။ဘာသာစကားအချင်းယဉ်ကျေးမှုအချင်းလည်းအတော်လေးနီးစပ်တယ်လို့ပြောဦးရထင်ပါတယ်။အဲ့ဒါဟုတ်ပါသလား။
ဟုတ်ပါတယ်ခင်ဗျာဒီဝါနဲ့နိစ္စတာအထူးသဖြင့်ကျွန်တော်တို့ဟိုနိစ္စတာတော့ဒီခုလက်ရှိဝါအမျိုးသားဖက်ချုပ်ဝါအမျိုးသားသမတော် WNO WNA ပေါ့လေကျွန်တော်ပို့ပြီးတော့နိစ္စတယ်အဲကျွန်တော်တို့လည်းဒီဝါပလောင်မွန်စရာမွန်ခမာမျိုးနဲ့စုဖြစ်တယ်ဆိုတော့ဒီဘာသာရေးရရောဟိုဒီစကားရရောတော်တော်နိစ္စတယ်လို့ကျွန်တော်ပြောလို့ရတယ်ခင်ဗျာ
မြန်မာနိုင်ငံအစိုးရကသူတို့ဖွဲ့စည်းပုံဥပဒေအရပြည်နယ်ဒေသကြီးတွေမှာရှိတဲ့လူမျိုးစုတချို့ဘလောင်အပါအဝင်ကိုကိုပိုင်ဥထုတ်ရေးရအထုတွေသားအဖြစ်ဥထုတ်ခွင့်ပေးထားတယ်ဆိုတာသိရပါတယ
်
အဲ့ဒါကိုကျန်တဲ့လူမျိုးစုတွေတော်တော်များများလက်ခံကြပါမယ်တအောင်တို့ကဘာကြောင့်လက်မခံနိုင်ကြတာလဲခင်ဗျာ
ဒါတော့ဒီတော့2008ဖက်စီပုံကနေတတ်မှတ်ထားတဲ့ကိုပိုင်ဥထုတ်ခွင့်ရဒေတာဖြစ်တယ်ခင်ဗျာနမ်ဆန်နဲ့မန်တုံးကနမ်ဆန်နဲ့မန်တုံးကတော့ကျွန်တော်အတိကပလောင်တဲ့လူတို့တဲ့ချိန်ချတဲ့နေရာဖြစ်ပေမဲ့လည်းဒီလူမျိုးနေရာဒီမြို့နယ်တိလေးနဲ့မြို့ထဲမှာပဲကျွန်တော်တို့ပလောင်ကိုပိုင်ဟိုချုပ်ခွင့်ရမြို့နယ်ကိုတတ်မှတ်ထားတယ်ဆိုတာတော့ကျွန်တော်ထင်တာအင်မတန်မှဟိုတရားမျှတမှုမရှိဘူးလို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရှမ်းပြည်မြောက်ပိုင်းအရှေ့ပိုင်းမှာတော့ကျွန်တော်တို့ပလောင်လူတို့ကပြန့်နှံ့ပြီးတော့နေထိုင်တာတဲ့မြို့တွေလည်းအများကြီးရှိသေးတယ်။ဆိုလိုတာတော့ဒီမြို့တွေကိုကျွန်တော်တို့ပလောင်ကိုပိုင်ဟိုချုပ်ခွင့်ရမြို့ကိုကျွန်တော်တတ်မှတ်ဖို့တောင်းဆိုတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီလိုမျိုးပဲဒီလွယ်လွယ်လေးနဲ့ဒီဟိုကိုပိုင်ဟိုချုပ်ခွင့်ရမြို့နဲ့မြို့လောက်ပဲတတ်မှတ်ပြီးတော့ကျန်းတဲ့နေရာတွေကြတော့သူတို့ဖြစ်ပလောင်တဲ့အများကြီးနေထိုင်တဲ့မြို့တွေကြတော့ဘာမှဟိုတတ်မှတ်မှုမရှိပဲနဲ့ဘာမှပတ်သက်မှုမရှိတဲ့ပုံစံတတ်မှတ်ထားတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒါကိုတော့တရားမျှတမှုမရှိဘူးလို့ကျွန်တော်ဒီလိုပဲမြင်တယ်။ဒါကိုကျွန်တော်တို့ဆက်လက်ပြီးတော့ပုံမိုးပဲကိုပိုင်ကိုချုပ်ခွင့်ရအောင်တနည်းအားဖြင့်ပြောရရင်ခုကံကြမ္မာကိုဖန်တီးနိုင်တဲ့ပုံစံနဲ့ကျွန်တော်ဆက်လက်ပြီးတော့ဟိုတက်ပေါ်ရင်တောင်းဆိုမယ်လို့ကျွန်တော်ဒီလိုမျိုးပဲဟိုတတ်မှတ်ထားတာ
ဖြစ်တယ်။ဘယ်လိုဖြစ်နိုင်မလဲအဲ့ဒီတော့ရှမ်းတိုင်းရင်းသားတွေနဲ့ရောနှောနေထိုင်ရဲ့နေရာတွေကပလောင်တိုင်းရင်းသားတွေကိုကိုပိုင်ဥထုတ်ခွင့်ရအောင်ဘယ်လိုဖန်တီးနိုင်မလဲ။နေမြအချင်းကသူတို့ကဟိုဘက်မှာနေတာကိုဆိုတော့ဘာလို့တောင်းဆိုလိုတာလဲ။အဓိကသူတို့နေတဲ့နေရာကိုလည်းပဲပလောင်ဥထုတ်ရဒေသမှာထည့်ပေးပါလို့မတောင်းဆိုဘူးလို့တာရီဖုန်းကပြောပါတယ်။အဲဒီတော့ဒါပေမဲ့သူတို့ကိုကိုပိုင်ဥထုတ်ရလည်းလူချင်းလည်းဆိုတော့ဘယ်လိုဆောင်ရွက်ရင်ဖြစ်နိုင်မလဲလို့ထင်ပါလဲ။နီလန်ကဘယ်လိုနီလန်နဲ့လုပ်ရမလဲ။ဒါတော့အကောင့်တွေဖော်ရမလားခင်ဗျာ။
ဒါတော့ဒီနီလန်ကတော့အမျိုးမျိုးရှိပါတယ်တွေးဆွေးနွေးပြီးတော့ဟိုအပြန်လာနားလည်မှုနဲ့အပြန်လည်ဟိုညှိနှိုင်းမှုနဲ့ကျွန်တော်တို့ညှိနှိုင်းလို့ရတဲ့အပိုင်းလည်းအများကြီးရှိတယ်တစ်ဖက်မှာလည်းဒီလိုမျိုးနေရာဒီလိုမျိုးဒီအချိန်မျိုးမှာတော့ဟိုဒီလိုသာညှိနှိုင်းဖို့အတွက်ကကျွန်တော်အချိန်ကြီးရတဲ့မှာဟိုညှိနှိုင်းဖို့အချိန်လည်းအင်မတန်မှအားနည်းတယ်အင်မတန်မှလည်းဆက်ခဲ့တဲ့အကြားထဲမှာဖြစ်နေတော့ဒါကိုကျွန်တော်တို့ပြောဖို့ဟို sorry တယ်ကျွန်တော်ပြောလို့ရတယ်ဒါပေမဲ့ခုနကျွန်တော်ဆုံးဆုံးပြောချင်တာကကိုပိုင်ဟိုချုပ်ခွင့်မြို့နယ်ကခုပေးထားပေမဲ့လည်းကျွန်တော်တို့ရှင်းတ်လောက်အောင်အနေထားမျိုးမရှိသေးဘူးလို့ကျွန်တော်ပလောင်အများကြီးကဒီလိုခံယူတယ်ဒီလိုပဲကျွန်တော်တို့ခံယူကြည့်တယ
်ဟုတ်ကဲ့
ဒါကြောင့်ကျွန်တော်တို့ကဒီလိုမျိုးပို့ပြီးတော့ကိုပိုင်ဟိုချုပ်ခွင့်ရဒေတာကိုပိုင်ဟိုချုပ်ခွင့်ရမြို့နယ်ကိုကျွန်တော်တိုးချက်နိုင်မယ်ကျွန်တော်အားလုံးကစမ်းသပ်တော်ထားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့
ဒါကိုလည်းကျွန်တော်ဆက်လက်ညှိနှိုင်းရမှာပါ
ဟုတ်ကဲ
့ရောပါအဆွေရနေရောပါလေ
ဟုတ်ကဲ့အဲ့တော့အခုညှိနှိုင်းနိုင်တဲ့အလားအလာမရှိဘူးလားအခုလူမျိုးစုတော်တော်များများဟာညှိနှိုင်းဆောင်ရွက်နေကြပါတယ
်မရှိသေးဘူးခင်ဗျာကျွန်တော်တို့ကပုံဝင်လင်ပြောမေးစင်တော့2013ဇူလိုင်လကျွန်တော်တရားဝင်ဒီပြည်နယ်အစဉ်တွေ့ဆုံဆွေးနွေးပွဲမှာကျွန်တော်တရားဝင်တင်ပြတာတွေရှိတယ်ဒါတွေကဦးအောင်မင်းပြောတာကတော့ဒီUPWC ကဟိုလိုရာထက်အများကြီးတောင်းတယ်ဆိုတဲ့ဟာကိုသူတို့ပြောတာဖြစ်တယ်အမှန်မှာတော့ဒါကိုကျွန်တော်တို့တောင်းတာမဟုတ်ဘူးဒီလိုမျိုးရှစ်မျိုးနဲ့9မျိုးနဲ့မှာရှိနေတဲ့ပလောင်တွေကိုပြန့်နှံ့နေတဲ့ပလောင်တွေကိုကျွန်တော်စီယုံရေးစီယုံခွင့်ရအောင်ကျွန်တော်တောင်းဆိုတာဖြစ်တယ်အဲလိုမျိုးစီယုံခွင့်ရရင်လည်းလူတို့ရဲ့စန္ဒသဘောထားကိုလည်းကျွန်တော်ကောက်ယူချင်တာဖြစ်တယ်လို့ကျွန်တော်ပြင်ပြတာဖြစ်တယ်ဒါနဲ့အဲလိုမျိုးတစ်ဖက်မှာလည်းက
ကျွန်တော်ရဲ့ဒီညီအောင်ရှမ်းတဲ့ပုံမှာကျွန်တော်အပေါ်မှာနားလည်မှုလွှဲအောင်ဆိုပြီးဟိုကလောင်တွေကရှင်းမြင်းတဲ့ကိုမြင်းတဲ့တောင်းပြီးတော့ကျွန်တော်ဆွေးရပေးနိုင်မလဲဆိုတာလွယ်လွယ်နဲ့အဲ့လိုပြောတဲ့ဆိုတာကျွန်တော်ထင်တာတော့လုံးဝဖြစ်တယ်လို့ကျွန်တော်တို့ပဲပုံတန်ထားတယ်ဆိုတော့ဟူတိုင်းသားတွေရဲ့အဖွဲ့အစည်းကြီးပေါ့လေ
အော်ကဲခင်ဗျာအဲ့ဒီဟာနဲ့တဆင်ဆက်ပြီးတော့ညီညာလို့မဖြစ်နိုင်ဘူးလားတကယ်ဆိုအဲ့ဒီလိုရှင်နေမယ်ဆိုတာကျွန်တော်အချင်းကြီးညီနိုင်လို့ရတယ်လို့ကျွန်တော်မြင်တယ်ဒီကတော့ဒီဆရာနဲ့ပြည်လိုက်ဖို့လိုတယ်နောက်ဆက်တွဲတွေကကျွန်တော်အချင်းကြီးကျွန်တော်ညီနိုင်ပြီးတော့ဟိုပုံမိုးလွယ်ကူမယ်လို့တော့ကျွန်တော်ဒီလိုပဲမြင်နေခင်ဗျာဟုတ်ကဲ့ဒါပေမဲ့အခုကြားနေရတာကညီညာရေးအတွ
စ်နေရတဲ့အကြောင်းတွေကဘာလဲ။နည်းမြေသူ့နည်းမြေကိုယ်နည်းမြေဖြတ်သန်းမှုလားအဲ့ဒါဘယ်လိုပြဿနာ။
အဲ့ဒါကဟုတ်ကဲ့ခင်ဗျာပြောမယ်ကျွန်တော်လည်းတော်တော်ရှင်းမဲ့သဘောတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့ရှင်းလို့ရင်ပြောလိုက်နေစင်တော့2005မှာဒီ PSRA ရလည်းနဲ့အတဲ့နောက်ပိုင်းမှာဦးတိန်ဆိုင်ကအခုလက်ရှိသမရကဟိုတော့လည်းနဲ့အပွဲအခမ်းအနားမှာမေကွန်ပြောတာတွေအများကြီးရှိပါတယ်အများကြီးလည်းဂတိတွေအများကြီးပေးထားတယ်ဘလောင်ဒေတာဖွင့်ပြတွေဒါတွေလုတ်ပေးမယ်ဒီနေမှုဖြစ်အောင်လုတ်ပေးမယ်မွေးစွာပေါက်ပြောင်းဒါတွေလုတ်ပေးမယ်စသဖြင့်ပေါ့လေအများကြီးဂတိတွေပေးထားတယ်ဒါပေမဲ့ဒီလည်းနဲ့အတဲ့နောက်ပိုင်းမှာ2005ကနေဒီ2010ကြားထဲကနေကျွန်တော်တို့ဘလောင်တွေကတော်တော်လေးဒုက္ခတွေရောက်သွားတယ်သူစစ်ကဒီမွေးစည်းဝါးသားကောင်းတွေဖြစ်သွားတယ်မွေးစည်းဝါးရောင်းဝယ်ဖောက်ကားမှုတွေတော်တော်လေးများသွားတယ်တော်တော်လေးများပြားသွားတယ်ပလောင်ဒေတာမှာနောက်တစ်ခုကလည်းဒီမြမတမတော်တွေကလည်းဒီပလောင်လူလူတွေပလောင်လူငယ်တွေကိုစုစည်းပြီးတော့ပြည်သူစစ်တို့မြမတမတော်တွေအတင်းတမလုတ်ခိုင်းတာတွေရှိတယ်ဟိုလူမှုရေးစီးပွားရေးပေါ့လေအဲ့မှာချုံချုံကြပြီးတော့ပညာရေးတမ်းမရေးလည်းဘာမှရပြရမရှိဘူးဟိုပူဆိုးတာရောမွေးစည်းဝါးပိုးပြီးတော့များပြားလာတယ်အဲ့ဒါကြောင့်ကျွန်တော်တို့2009မှာဒီပလောင်ဒေတာမှာပြန်လဲလည်းနဲ့ကန်ဆုတ်ရှာမှုနဲ့ပြန်လဲဝင်ရောက်လာတဲ့အချိန်မှာကျွန်တော်ပလောင်လူတွေကကြိုးစိုးပြီးတော့ကျွန်တော်တို့ကိုထောက်ခံတယ်ဒီအဓိကမွေးစည်းဝါးတိုက်ချက်ပေးဖို့အဓိကလူတွေကတောင်းဆိုတဲ့ပုံမှာလဲဟိုအလေးထားပြီးတော့ဒီမွေးစည်းဝါးကိုအဓိကထားကျွန်တော်တိုက်ချက်နေတယ်ဒီသူ့နေရာမှာတော့ဒီတိုက်ပွဲဖြစ်တယ်ဆိုတာကတော့လဲကျွန်တော်တို့လူလူစီရင်ရေးလူရင်းနဲ့ဒီမွေးစည်းဝါးပညာဟောပြောရေးကိုကျွန်တော်လုပ်ရင်းနဲ့တိုက်ပွဲတွေဖြစ်တဲ့နေရာတွေလဲတော်တော်များတယ်မွေးစည်းဝါးနဲ့ပတ်သက်တဲ့ဟာတွေကတို့မြန်မာတမတော်နဲ့ဒီပြည်သူစစ်တွေကတို့ရဲ့ကျူးစီးပွားကိုထိခိုက်တယ်လို့ပဲမြင်တော့ကျွန်တော်အများအားလိုက်နှောက်ရှက်နေတော့အဲ့ပွဲလေးအဒီမာလေးဖြစ်တာတွေအများကြီးရှိတယ်
ဟုတ်ကဲ့အဲ့ဒီမူရင်းစေဝါနဲ့ပတ်သက်လို့ကတော့ဘယ်သူကလုတ်တယ်ဆိုတော့အပြန်လန်ဆွဆွဲမှုတွေအများကြီးရှိပါတယ်တိုက်ဖုံအစိုးရဘက်ကလည်းပဲအဲ့ဒီလက်နက်ကိုင်အင်အားစုတွေကဒီခါနဲ့ရမငွေရှာတယ်ဘာညာဆူပြီးတော့ပြောကြပါတယ်ဒီကိစ္စကဘယ်လိုပြန်ပြောချင်ပါလဲ
ဟုတ်ကဲ့ဒါကတော့တို့ဆွဆွဲတယ်လို့ကျွန်တော်ပြောလို့ရတယ်ကျွန်တော်ဒီမှာအထောက်အထားတွေရှိတယ်မြန်မာတမတော်လည်းအောက်ခံပြည်သူစစ်တွေကမူရင်းစေဝါဘယ်လိုပေါင်းပတ်သက်မှုရှိလဲဆိုတာကျွန်တော်အထောက်အထားတွေရှိတယ်ကျွန်တော်ဘက်ကလုံးဝယုံကြည်တယ်ကျွန်တော်လုံးဝမူရင်းစေဝါတက်ဖို့မရှိဘူးကျွန်တော်တက်တဲ့မှာလည်းအဲ့လိုမျိုးပေါင်းရင်ပတ်သက်မှုရှိရင်လည်းကျွန်တော်ကြီးလေးတဲ့ဖြစ်တယ်ကျွန်တော်ပြေးထားတာတွေရှိတယ်ခင်ဗျာ
ကျွန်တော်စဉ်းစားမိတာဒီတအောင်တိုင်းရင်းသားတွေအနေနဲ့မချေနှက်တဲ့အချက်တွေမူရင်းစေဝါပို့ပြီးတော့ပြန့်နှံ့နေတဲ့ကိစ္စတွေကိုမြန်မြန်ဖြေရှင်းစီရင်တဲ့ကိစ္စတွေဒီဟာတွေကိုပြန်လှန်လက်ညှိုးထိုးပြီးတော့အပြန်လှန်တိုက်ခိုက်တက်ဖြတ်နေကြတာနဲ့စာရင်ကြီးတိုင်းဆွေးနွေးပြီးတော့ပြည်ပောင်တွင်ကဆောင်ရွက်တာပုံမကောင်းဘူးလားဥပမာပြန်လုပ်မယ်ဆိုရင်နိုင်ငံတကာအဖွဲ့အစည်းလည်းဒီကတဆင့်ပါလာမှာပဲပေါ့ကုလသမဂ္ဂ UNODC တို့ဘာလို့မကောင်းနိုင်ဘူးလားခင်ဗျာဒီအချိန်မှာ
မှန်ပါတယ်ကျွန်တော်ကလည်းအဲ့ဒါကြောင့်တရားဝင်သူဆုံဆွေးနွေးကိုကျွန်တော်လုပ်ခဲ့တယ်2013ဇူလိုင်လမှာကျွန်တော်ပြည်내အဆင့်ကျွန်တော်လုပ်ခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့ကပြည်내အဆင့်ကနေပြည်တော်စုအဆင့်တွေ့နိုင်ဖို့အတွက်ကဒီပြည်ခရစေလုပ်နိုင်ဖို့အတွက်ဒီလောက်ထိကျွန်တော်မျှော်မှန်းထားတာရှိတယ်။ဒါပေမဲ့နောက်ပိုင်းကမြန်မာတပ်မတော်တွေအများကြီးတက်လာတယ်။တစ်ဖက်မှာဝေါ်မင်းကကျွန်တော်တွေ့ဆုံဆွေးနွေးလုပ်ပြီးတော့တစ်ဖက်မှာမြန်မာတပ်မတော်တွေကအများကြီးအလုံးရင်နဲ့တက်လာပြီးတော့ကျွန်တော်ထိုးစစ်တွေဆင်တယ်။ကျွန်တော်တို့လုံးဝနားလို့မရတဲ့အဆင့်ထိုးစစ်တွေဆင်တယ်။တစ်ဖက်ကတစ်မျိုးတောက်ကတစ်မျိုးလုပ်နေတော့ကျွန်တော်တို့ကအဲ့ဒါလေးအများကြီးတန်တရာရှိလာတယ်။နောက်တစ်ခုကတစ်ဖက်မှာသူတို့ပြောတာကတော့နောက်တစ်ချိန်တွေ့ရင်လည်းလက်မှတ်ထိုးရမယ်အပြစ်ခရရဲ့လက်မှတ်ထိုးရမယ်လို့ပြောတယ်ကျွန်တော်တို့ကအဲ့လိုမျိုးအပြစ်ခရရဲ့လက်မှတ်ထိုးရမယ်မထိုးရဘူးဆိုတာကြိုတင်ပြီးတော့ condition လေးကြိုတင်ပြီးတော့တတ်မှတ်ထားတော့မဖြစ်တင်ဘူးလို့ကျွန်တော်တို့မြင်တယ်ကျွန်တော်လည်းပြန်ပြောတယ်တကယ်လို့ဟိုနောက်တစ်ချိန်တွေ့ပြီးတော့အပြစ်ခရရဲ့လက်မှတ်ထိုးမယ်ကျွန်တော်ရပါတယ်ကျွန်တော်ထိုးနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကလည်း condition တစ်ခုကျွန်တော်ပေးထားတာကျွန်တော်ပြန်ပြီးတော့ဟိုထောက်ဆိုတာတင်တာရှိလဲပါလဲဆိုတော့သူတို့ကပြန်မေးတယ်ဒီကျွန်တော်ပလောင်ဒေတာမှာရှိတဲ့မြန်မာတပ်မတော်တွေကိုပြန်ပြီးတော့ ဟိုစုခွာပေးဖို့ပြန်စုပေးဖို့ကျွန်တော်အဲ့လိုတောင်းဆိုတယ်ဆိုတော့ဒါတကယ်လို့အဲ့လိုမျိုးလိုက်လို့ပေးနေစင်ကျွန်တော်လက်မထိုးဖို့တော့ဆက်ချက်မရှိဘူးလို့ကျွန်တော်ပြန်ပြောတယ်အဲဒါကြောင့်ဒီဟာဒီသူစုစုနေရတော့ကျွန်တော်တို့မြစ်ပင်နယ်ခုတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်ဆိုတာကျွန်တော်တို့ကဒီလိုပြန်ပြောတယ်တစ်ချက်တည်းကျွန်တော်တို့ထပ်ပြီးတော့ကိုကျော်ကန္တာကျွန်တော်ကြည့်ပ ကျွန်တော်တို့တရားဝင်စာတွေပို့ထားတာရှိရတယ်ဒီစာကိုလည်းကျွန်တော်မဟာမိတ်တွေတပေါင်းစုကိုလည်းကျွန်တော်မိတ်ကျူတွေပေးထားတာရှိတယ်